ရပိုင်ကြီးမြဲအကြောင်းပဲစဉ်းစားနေပြီ။ Olympic ပြိုင်ပွဲဝင်ပြိုင်မှုတော့မဟုတ်ပါဘူး။စစ်ဘေးကနေဘယ်လိုပြေးမလဲစဉ်းစားနေတာ။ဘယ်လိုပြေးရင်ကောင်းမလဲဆိုတော့ကုထီအဖြစ်မရသေးဘူး။ပတ်ချလဲကြည်လိုက်ရင်လဲစစ်ဖြစ်နေတာကြီးပဲ။ကို့နေရာကို့ဒေသတဝိုက်ပဲအေဂျင့်နေသလားလို့လေ။မုံတိုင်းမလာခင်လေပြေးလေးဖြစ်မှာပဲဆိုရင်လား။ပြေးရင်လဲကိုတယောက်တည်းပြေးလို့ရတာမဟုတ်ဘူး။တရွာလုံးကလဲဆွေမျိုးနီးစပ်တော်ကြတာကြီးပဲဆိုတော့အကုန်ပြေးမှရတာ။ဒီတော့မဖြစ်သေးဘူး။ရွာအုပ်ချုပ်ရေးမှုကိုတိုင်ပင်မှကောင်းမှာ။တရွာလုံးကလဲအုပ်ကြီးနဲ့ကျွန်တော်နဲ့အမျိုးကြီးပဲ။အဲ့လိုနဲ့ကျွန်တော်တငယ်ချင်းအုတ်ကြီးကြော်ဆိုးအိမ်ကိုထွက်လာတယ်။သူကတော့အိမ်မှာမရှိပါဘူး။ဘယ်သွားလဲဆိုတော့ဘုံချောင်းသွားတယ်တဲ့။ဘုံချောင်းရောက်တော့ထူးထူးဆန်းဆန်းပထန်းရွတ်တန်နေကြတယ်။မိုက်နဲ့မဟုတ်ဖန်အဖွဲလိုက်တန်းမြန်ရွတ်နေကြတာ။အဲ့လိုနဲ့ကြောင်းနဲ့ရောက်တော့ကြော်ဆိုးနဲ့တွေ့ပါလေ။ဘာလုပ်နေတာတော့မေးတော့ပထန်းရွတ်ပြိုင်ပွဲလုပ်နေတာတဲ့။တခါမှမကြဘူးပါဘူး။ပထန်းကိုများပြိုင်ရွတ်နေကြတယ်။အဲ့တော့ကြော်ဆိုးမေးရတယ်။စစ်ပွဲတွေကလာတော့မယ်။ဘယ်ပြင်းရင်ကောင်းမလဲဆိုပြီးမေးတော့ဘာလို့ပြင်းမှာတော့ရွာနာမှာစစ်တပ်ရှိနေတယ်ပဲဟာ ఓ တဲ့။เออဟုတ်တယ်ไอ้สิตက်ရှိနေလို့ပြေးရမှာဟာဆိုပြီးကျွန်တော်ကပြောတော့တိတ်လဲစိတ်မပူပါနဲ့ကွာတိုးတက်မတော့ကဘာမှာအဆင့်36တောင်းရှိတာဆိုပြီးပြန်ပြောတယ်အဲ့တော့ဆိုလဲမင်းไอ้တက်ထဲသွားနေမလားဆိုပြီးပြန်မိလိုက်တော့ကြော်ဆူကရေဖြည့်ဖြည့်နဲ့အဲ့လူတော့မနေရဲဘူးကွာเออအဲ့ဒါကြောင့်ပြောတာပေါ့ကွာရွာနာမှာစิตက်ရှိတော့တဘုံကစิตက်ကိုလာတိုက်มาပဲအဲ့ခါတို့ရွာကြည်တင့်มาပဲအဲ့တော့ပြေးมาဖြစ်มาအဲ့လူပြေးဖို့မင်းဘာစီစဉ်ထားပြီးပြီလဲပြီးတော့ရွာသားတွေကတဘုံဝင်လာလဲကိစ္စမရှိဘူးကိစ္စရှိတာကမင်းပဲမင်းကအုတ်ကြီးဟိုကအုတ်ကြီးဆိုလုံမဆိုပြီးအရှိကြီးပြောပြလိုက်တော့ကျော်ဆိုးလဲနားလဲသွားပုံရတယ်။ကောင်းတဲ့ညင်ညင်နဲ့အေးကွာအဲ့ဒါကြောင့်ကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုပထန်းရုပ်ပြိုင်ပွဲလုပ်နေတာပေါ့။အန်ရကင်းအောင်ပေါ့ကွာဆိုပြီးပြန်ပြောလိမ့်။အေးအဲ့ဒါတော့မင်းနဲ့မင်းအဖအတော်တူတယ်။စစ်ဖြစ်နေပါလေဆိုမှတချင်းဆိုပြိုင်ပွဲလုပ်ရတာနဲ့တပင်ဆိုင်ပွဲလုပ်ရတာနဲ့ဆိုပြီးကျွန်တော်ကပြောတော့ကျော်ဆိုးကအပြေးပြိုင်ပွဲလဲလုပ်ပါတယ်ကွာဆိုပဲ။အဲ့လိုနဲ့ပြေးဖို့ကိစ္စတိုင်ပင်ဖို့အတွက်အုတ်ကြီးနဲ့တည်းမပြီးဘူး။ရမီရဖာတွေတကြီးရွယ်ဝင်နေတဲ့ဘာတိုင်ပင်ရတယ်။ရှေ့မီနောက်မီအဖိုးအဖွားတွေကိုဂျပန်ခေတ်တုန်းကဘယ်လိုပြေးတုံးဆိုပြီးမေးကြည့်တော့သူတို့လည်းမမှတ်မိကြဘူး။အဲတုန်းကသူတို့ငငယ်လေးတွေမို့တဲ့။ပြေးဖို့ဆွေးနွေးကြည့်တော့လူကြီးတော်တော်များများကမပြေးကြင်ကြဘူး။ပြေးရတာပင်ပန်းနေ။ထမင်းလည်းကောင်းကောင်းမစားရ၊အိမ်သားလည်းကောင်းကောင်းမတက်ရ။တိုက်ခါမှတိုက်ကိုရွယ်ကိုဒေသမှာနေတာပဲကောင်းတယ်ဆိုရဲ့။ချိုးကလည်းအသက်တော့ဘာမှအရေးမကြီးဘူး။ချိုးပြေးတော့ဘေးကင်းတာပေါ့တဲ့။ပတ်စံရှိသူတော်တော်များများကတော့ပြေးကြင်တယ်။မရှိသူတွေကတော့တိတ်မပြေးကြင်ဘူး။အခြားဒေသရောက်ရင်ငတ်မှကြောက်ကြတယ်။တရင်နေတယ်မှလည်းတွေ့ရတာဘူး။အခြားဒေသရောက်ရင်အင်္ဂါကတွေကဈေးကြီး။ဘာလို့စားမှန်းလဲမသိ။လူတွေကလည်းစစ်ဘေးရှောင်းအောင်ဆိုပြီးတိတ်မကြည့်ကြကြဘူး။ပြေးရကောင်းလားဆိုပြီးတော့လည်းလှောင်ညင်ပြောင်းညင်ကြသေးတယ်။ကျွန်တော်ကသာပြေးကြတာ။အုတ်ကြီးကလည်းမပြေးကြဘူး။ဒီရွာမှာသာအုတ်ကြီးဆိုပေမဲ့အခြားရွာရရောက်ရင်အုတ်ကြီးမဟုတ်တော့ဘူးလေ။အဲ့တော့ကျော်ဆိုးကရွာလူတွေကိုပြောတယ်။ခင်ဗျားတို့တွေမပြေးအောင်ကြုတ်လို့ပေးမယ်။တခုပဲပြန်လုပ်ပေး။တဘုံတွေဝင်လာရင်ကြုတ်ကိုအုတ်ကြီးဆိုတာမပြောနဲ့တဲ့။အေးငါတို့မပြေးရအောင်မင်းကဘယ်လိုလုပ်မလို့ရောဆိုပြီးလူကြီးတယောက်ကပြန်မေးတော့အဓိကတိုက်ပွဲတွေမဖြစ်ဖို့မလားတိုက်ပွဲမဖြစ်ရင်ပြေးစရာလည်းမလိုဘူးရွာလည်းမပြတ်ဘူးအဲ့ဒါကြောင့်တိုက်ပွဲမဖြစ်အောင်လုပ်ရမှာပေါ့ဆိုပြီးကျော်ဆူကပြန်ပြောတော့ဘာလဲတဘုံပုံနဲ့စစ်ဖို့အစီချင်းထိုးခိုင်းမလို့လားကောင်းမှန်နေလို့တနက်ပြစ်ခိုင်းမလို့လားဆိုပြီးအခြားလူကြီးတယောက်ကမေးလိုက်တယ်မဟုတ်ဘူးဗျအဓိကရွာနာကတက်ပဲလေတက်ရှိနေလို့ကြောက်နေကြတာမလားတက်တာမရှိတော့အေးစစ်ဖြစ်ပြီပေါ့ဆိုပြီးကျော်ဆူကပြန်ပြောတယ်နေပါအောင်အိုက်တက်မရှိအောင်မင်းကဘယ်လိုလုပ်မှာတော့မင်းတယောက်တည်းသွားတိုက်မလို့လားဆိုပြီးပြန်မေးလိုက်တော့ကြော်ဆိုးပါဟာကို့တက်ကိုဘာလို့တိုက်ရမှာတော့သူတို့ရှောင်ခိုင်းထားမှာပေါ့တဲ့မင်းရှောင်ခိုင်းတယ်သူတို့ကရှောင်မှာမဟုတ်လို့လားဒါကတော့သူတို့အဖေကိုပြောရမှာပေါ့သူတို့သာရှောင်လိုက်ရွာလဲအန်ရကင်းသူတို့လဲအန်ရကင်းဆိုပြီးပြန်ပြောလိအဲ့လိုနဲ့ကြော်ဆိုးတယောက်တရုတ်ကိုစလဲပြန်တဲ့အချိန်လောက်မှာနေပြီးတော့တက်သွားတယ်အဖတက်တွေရှောင်မလားရွာသားတွေရှောင်အောင်မလားဆိုပြီးမေးမလို့အခုထိတော့ရွာပြန်မလာသေးပါဘူး